ဤဝနိုင်ငံတော်မှာပြီးခဲ့တဲ့တောက်ကြံနေ့ကစတဲ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့အနည်းဆုံး106ဦးသေဆုံးခဲ့တယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောပါတယ်။ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့နှစ်နှစ်ကဖြစ်ခဲ့တဲ့လူမှုဆန္ဒပြမှုတွေအတွင်းသေဆုံးခဲ့ရမှုရဲ့၄ဆဖြစ်တယ်လို့လည်း AI အဖွဲ့ကြီးကပြောပါတယ်။ယင်းမြင့်တွေ့သူတွေလူမှုကွန်ရက်မီဒီယာနောက်ပြည်ပအခြေစိုက်အီရန်လူခွင့်ရေးလှုပ်ရှားသူတွေရဲ့အစဉ်ခံချက်တွေကိုအခြေခံပြီးလုံခြုံရေးတပ်ဖွဲ့လက်ချက်နဲ့ဆန္ဒပြသူ106ဦးတေဆုံးရတာလို့ AI အဖွဲ့ကြီးကဆုံးဖြတ်တာဖြစ်ကြောင်းအဖွဲ့ရဲ့အီရန်ဆိုင်ရာချင်းကျင်သူရာဟာဘာရင်းနီက VOA ပါရှန်ဌာနနဲ့အင်ကာနဲ့မင်းမြတ်မှုအတွင်မှပြောဆိုတာဖြစ်ပါတယ်။မြို့ကြီးမြို့ငယ်20ခုမှာအသေးပြောက်တွေရှိခဲ့ပြီးအနောက်ပိုင်းမြို့တွေဖြစ်တဲ့ကမန်ရှာ ဂျာဗန်ရောင်း ဘန်ဒါအီ မာရှာနဲ့သူရဲ့စင်ချေဘုံဒေသတွေ မာရီဝမ်ဘာဘာဟမ်တို့မှာအသေးအပြောက်အများဆုံးဖြစ်တယ်လို့လည်း AI အဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကအီရန်လုံခြုံရေးတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အ ਨੇ ဆုံးဆန္ဒပြသူ9ဦးသေဆုံးခဲ့ရမှုကိုတော့ VOA ပါရှန်ဌာနကတင်ကြားအတည်ပြုချက်ရရှိထားပါတယ်။